မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာစစ်ကောင်စီကစစ်မှုထမ်းဖို့လူတွေခေါ်နေတာနဲ့ပတ်သက်ပြီးတော့မန္တလေးဒေသခံတအူပေးပို့လာတဲ့စာကိုတင်ပြကြပါမယ်ကျွန်တော်ကတော့မန္တလေးတိုင်းစင်ကိုင်မြို့နယ်ကပါ RFA စင်ကိုင်မြို့ရဲ့အရှေ့ဘက်မှာတောင်ကြီးခွေကျေးရွာအုပ်စုနဲ့မီးသွေးဘုတ်ကျေးရွာအုပ်စုဆိုတာရှိပါတယ်အဲ့ဒီကျေးရွာအုပ်စုနှစ်အုပ်စုကိုစစ်ကောင်စီကအတင်းအဓမ္မလူသစ်စုပြီးတော့ငွေတောင်းနေပါတယ်တဲ့အင်ဂျီ100အောက်ရှိတဲ့ရွာဆိုရင်လူ2ယောက်နဲ့တအိမ်ကိုငွေကျပ်5000အင်ဂျီ200ကျော်ရှိတဲ့ရွာဆိုရင်တော့လူ3ယောက်နဲ့တအိမ်ကိုကျပ်ငွေ5000တောင်းခံနေပါတယ်အလုတ်အကင်အခွင့်အလန်းနဲပါတဲ့အခုလိုခေတ်ကြီးမှာသူတို့တောင်းတဲ့ငွေကိုကိုစားမဲ့အထက်ကချွေတာစားပြီးတော့ပေးလို့ရပေမဲ့လေလူတွေကတော့မလိုက်ချင်ကြပါဘူးဆိုပြီးတော့ပေးဖို့ရင်ဖွင့်လာတာပါရှင်တစက်ထဲမှာပဲမကွေးဘက်မှာလည်းစစ်မှုထမ်းဖို့လူတွေတောင်းနေလို့ပါဆိုပြီးတော့ဒေသခံတအူးကပေးဖို့လာပါတယ်မကွေးတိုင်းတောင်တွင်းကြီးမြို့နယ်ပရက်ကျဲအုပ်စုကကျေးရွာတွေမှာစစ်မှုထမ်းဖို့ဆိုပြီးတော့စစ်ကောင်စီကတရွာကိုလူ20တောင်းပါတယ်တဲ့လိုက်မဲ့သူမရှိတာကြောင့်ကျေးရွာအုပ်ချုပ်ရေးမှုတွေကမဲစနစ်နဲ့မဲနိုင်ရပါတယ်မဲပေါက်သူတွေမလိုက်ချင်ရင်ငွေကျပ်25သိန်းပေးရမယ်လို့လည်းပြောပါတယ်မဲမပေါက်တဲ့အိမ်တောင်စုက2000ပေးရမယ်လက်လုံလက်စားဆင်းရဲသားအိမ်တောင်စုက1000ပေးရမယ်လို့ပြောပါတယ်ဒါတွေကအစစ်စစ်လဝါချင်းရိုက်ပြီးတော့လှုပ်ရှားနေကြတာလားဗျာဆိုပြီးတော့ပြောဖို့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ RFA ပြည်သက်တူရဲ့ပေးစာကိုတင်ပြပါအောင်မယ်။မြန်မာနိုင်ငံမှာမဖြစ်မနေစစ်မှုထမ်းရမယ်ဆိုတော့ဘယ်နိုင်ငံနဲ့စစ်ဖြစ်နေလို့ပါလဲ။ပြည်သူအချင်းချင်းပြန်သက်ခိုင်းနေတာလားလို့မေးချင်ပါတယ် RFA ရေ။အခုလိုမျိုးစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာလည်းမနေချင်ပါဘူး။စစ်တပ်မရှိလို့နိုင်ငံကိုတခြားကလာသိမ်းမယ်ဆိုရင်တောင်ကြည်ကြည်နက်နက်ကြီးလက်ခံလိုက်ချင်ပါတယ်။ကျွန်တော်တို့လိုမရှိစင်ရဲသားတွေအတွက်ဒီအခြေအနေကနေဘလို့ရှောင်ထွက်ရမှာလဲခင်ဗျာဆိုပြီးတော့ပြောဖို့ရင်ဖွင့်လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေတဲ့ဖုန်းနံပါတ် 232-235-428 ကိုဆက်သွယ်နိုင်ပါတယ
်အခုတစ်ခါတော့ဗမောက်မြို့နယ်ကဒေသခံတဦးရဲ့ပေးစာကိုတင်ပြကြပါမယ်ကျွန်တော်တို့ဗမောက်မြို့နယ်မှာနယ်မြေတော်တော်များများကို PDF တွေထိန်းချုပ်ထားတာတစ်နှစ်ကျော်နှစ်နှစ်နီးပါးရှိနေပါပြီတိုက်ပွဲကြီးကြီးမားမားမဖြစ်တော့တာလည်းတစ်နှစ်ကျော်ပါပြီနယ်မြေစိုးမိုးမှုရထားတာကြာပြီဖြစ်ပေမဲ့လည်းအခုထိဒေသန္တရအုပ်ချုပ်ရေးကိုကောင်းကောင်းမလဲပတ်နိုင်သေးပါဘူးမြို့နယ်ပအဖအဖွဲ့ထဲမှာလည်းနှီးဆက်ရလူတွေနဲ့ဆွဲခန့်ဖွဲ့စည်းထားပြီးတော့တမျိုးနယ်လုံးနဲ့အတိုင်းရင်းသားလူမျိုးစုတွေကိုကိုစားပြုနိုင်မဲ့သူတွေပါဝင်ဖွဲ့စည်းထားနိုင်တာမရှိပါဘူးဒါကြောင့်ဒေသတွင်းလူထုရဲ့ယုံကြည်ကိုးစားမှုကိုမရဘဲပြည်သူလူထုနဲ့ကင်းကွာနေပါတယ်ဒါကြောင့် NUG အစိုးရတာဝန်ရှိသူတွေအနေနဲ့ဥဆောင်မှုကောင်းပြီးတော့တမျိုးနယ်လုံးကိုကိုစားပြုနိုင်တဲ့အုပ်ချုပ်ရေးအဖွဲ့အစည်းဖွဲ့စည်းပေးဖို့ဗမောက်ပြည်သူတယောက်အနေနဲ့တောင်းဆိုအကြံပြုလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ passport တက်တန်းတိုးတဲ့အခါမှာကြုံနေရတဲ့အခက်အခဲတွေအကြောင်းကိုရင်ဖွင့်လာတဲ့စာကိုတင်ပြကြပါမယ်မြန်မာနိုင်ငံမှာသွေးနှော်လို့လဝကကနာမည်တက်ထားတဲ့နိုင်ငံသားတွေအနေနဲ့စစ်ကောင်စီလက်ထက်မှာ passport လုတ်တဲ့အခါခွဲခြားတာတွေနှိမ်ချဆက်ဆံတာတွေကိုပို့ပြီးတော့ခံရပါတယ်တဲ့ကျွန်တော်တို့မိသားစုဝင်တယောက်ဆိုရင် passport တက်တန်းတိုးဖို့2023ခုနှစ် match လကလေးကတင်ထားတာပါနိုင်ငံသားကတ်ထဲမှာဘင်္ဂါလီပါကစ္စတန်ဆိုပြီးတော့ပါနေတာကြောင့်အခုထိမရသေးပါဘူးအချက်အလက်တွေဘလောက်ပဲပြည့်စုံနေပါစေသူတို့တောင်းတဲ့လောက်ငွေပေးမှထုတ်ပေးကြတာပါတဲ့တောင်းတဲ့ပေါက်ဈေးကလည်းသိန်း30 40လောက်ရှိနေပါတယ် passport ရုံးကဝန်ထမ်းတွေဒီလိုတွေလုပ်နေတာကြောင့်အခက်အခဲတွေကြုံနေရတာကိုအများပြည်သူသိစေဖို့RFA ကနေတစ်ဆင့်တင်ပြလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်